IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့အနေနဲ့သက်ဆိုင်ရာအစိုးရတစ်ခုချင်းစီနဲ့ Article 4 Consultation လို့ခေါ်တဲ့ငွေကြေးမူဝါဒဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးပြီးထုတ်ပြန်လေးရှိတဲ့အတိုင်းမြန်မာအစိုးရအရာရှိတွေနဲ့2015ခုနှစ်အတွက်အဲ့ဒီ Article 4 Consultation တွေ့ဆုံဆွေးနွေးပြီးမှမြန်မာနိုင်ငံနဲ့ဆိုင်တဲ့မူဝါဒတွေကိုစက်တင်ဘာလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့စီးပွားနှစ် 2014-2015 ခုနှစ်အတွက်မြန်မာနိုင်ငံရဲ့အမှန်တကယ်အမျိုးသားစီးပွားရေးတိုးတက်မှုနှုန်းဟာ 8.5% ခန့်နှုန်းနဲ့အရှင်ကောင်းကောင်းနဲ့တိုးတက်မှုရှိနေတဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာဘတ်ဂျက်တိုးချဲ့မှုတွေနဲ့ငွေကြေးဆိုင်ရာပေါ်လစီတွေလုံလောက်စွာရှိမနေတာတွေကြောင့်မနစ်ကငွေကြေးဖုံးပွားမှုနှုန်း400ခန့်နှုန်းရှိနေခဲ့ရာကအခုနှစ်မှာ800ခန့်နှုန်းအထိတိုးလာခဲ့တယ်လို့ IMF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်လဲ overheating လို့ခေါ်တဲ့ပြဿနာဖြစ်နိုင်တဲ့အလားအလာတွေတွေ့နေရတယ်လို့ထောက်ပြထားပါတယ်။ဒါဟာအစိုးရရဲ့ငွေကြေးဆိုင်ရာမူဝါဒကြောင့်ရောဘဏ္ဍာရေးဆိုင်ရာမူဝါဒကြောင့်ပါဖြစ်နိုင်ခြေရှိတဲ့အတွက်တာဝန်ရှိသူတွေကလုံနိုင်တဲ့အပိုင်းကိုချက်ချင်းအကောင့်ထည့်ဖော်ဖို့လိုတယ်လို့စီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ကပြောပါတယ်
။ overheating ဖြစ်တာငခုဖြစ်နိုင်တော့ဒီဟို monetary ကြောင့်ရော fiscal ကြောင့်ရောဖြစ်နိုင်တယ်လေ။အဲ့တော့ဆက်ထင်တော့ဒီ fiscal policy on monetary policy ငခုလုံးကိုဟိုဆရာတို့နည်းနည်းလေးပို့ပြီးပြဆိုင်မှာပေါ့။ဟို government budget တွေပါလေဟိုဒီဆရာတို့လိုရမယ့်နေထားအဲ့ဒါက monetary policy နည်းနဲ့လည်းပဲဆရာတို့ recommend လုပ်ထားတဲ့အတိုင်းဆရာတို့ဆောင်ရွက်မှာဖြစ်တယ်။အဲ့တော့အရေးကြီးတာကဒီဒါဘူးဒီရတဲ့ဟိုပေါ့ဒီ project results ကိုတောင်းရှိတဲ့လူတွေကဒါဘူးတရား34လာပြီးဟိုတုံးနိုင်တဲ့ဘိုင်းဟိုစက်တင်ဘာနဲ့ချက်ချင်းတချို့ညာကာလာတူလို့လို့ရတာကြီးရှိတယ်သူပြောတဲ့ထက်ပါလေ။တချို့တွေကြောင့်လည်း overheating ကိုဆရာတို့ကာလာတူမဟုတ်ပဲနဲ့ကာလာလက်တူကာလာရှည်တို့လို့ရတဲ့အနေအထားမှာရှိနေဆိုတော့ချက်တင်လေအဲ့ဒါလေးတော့နည်းနည်းလေးပေါ်ပေါ်လေးသူရွေးမရမယ်ထင်တယ် policy instrument အနေနဲ့
သူတို့နှစ်ခုစလုံးကိုဆရာပြောသလိုပါပဲသူတို့ထောက်ပြထားတာပါတယ်သူ physical policy ရောဒီ monetary policy ရောမျိုးစလုံးဘ ਹੁ ဘာအနေနဲ့လည်းသူတို့လောက်ဆရာရှိတာလေးရှိတယ်ဆိုပြီးထောက်ပြထားရှိဆရာအဲ့တော့ကာလာတိုနေရာမှာဆရာဘယ်လိုမျိုးတွေများဖြစ်နိုင်မလဲဆရာဥပမာလေးပြောလို့ရမှာဆရာ
ဟိုကာလာတိုကသူတို့ဒီမှာဥပမာ cost of living ပေါ့နော်ဟို inflation ကိုဘယ်လိုထိန်းလို့ရမလဲ cost of living ကိစ္စဟိုဆရာတို့ကာလာတိုမှာဟိုကျတော့လို့တခုပဲရှိတာကာလာတူသွားကိုအရင်ဆိုင်တဲ့အချိန်မှာဒီကာလာလက်နဲ့ကာလာရှိကိစ္စကိုလေဟိုဆရာတို့မျက်ချိပြန်လို့မရဘူးတခါတည်းဆက်စစ်ပူတာနော်ဟိုဒီ policy instrument ကသုံးခုဟို၃စင်ဆက်ရတဲ့ခါမှာဟိုကာလာတူအတွက်ကိုတိတ်ကြောင်းပေးလိုက်လို့ရှိရင်ကာလာလက်တို့ကာလာရှိတို့အဲ့တော့ပြောချင်တာတော့ဒီ holistic policy ဒီ၃ခုလုံးကို integrated ဟိုဒီကချုပ်ပြီးစဉ်းစားပြီးလုပ်မှရမယ်အဲ့တော့ဟိုရွေးရမှာတော့သူတို့ပေးထားတဲ့ policy ဒီကဘာယူရတဲ့အခါကျတော့စတင်ပါလေ policy maker တွေကယူရမှာလေဟိုဆရာတို့အနေနဲ့ကတော့ဟိုတော့ pay out of you ရင်ဟို update တဲ့အချိန်မှာ policy တခုယူတဲ့အခါမှာအစိုးရရဲ့ comment ရှိနေတော့ဟို pay out ဘူးရင်ဥစားပြီးမဲ့ဆိုတော့ဆရာတို့စဉ်းစားအဲ့တော့ကာလာတူမှာတော့စတင်ပါလေ inflation ကိစ္စအတော့ generally ဆရာတို့ရှိဖို့လိုတယ်။နောက် overheating ဖြစ်တဲ့ဟာနော်ဒီ economy overheat ဖြစ်တယ်။တရုတ်ပြည်တွေအဲ့လိုပဲရှိရတာအမေရိကန်လည်းဒီလိုရှိခဲ့ရင်ဟိုသူတို့လည်းဟိုရတဲ့နေနဲ့ policy နေနဲ့ဝင်ထိန်းတာတွေသူတို့တွေ့ရတာဟိုရှိပါတယ်เนา
ะဟုတ်ကဲ့ဆရာဟုတ်ကဲ့သူတို့ပြောတဲ့ဒီမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုတော့အရင်ကသူတို့ statement မှာလဲသူတို့ပြောဖို့ပါတယ် 8.5% ပတ်ဝန်းကျင် 8.8 and above မှာသူအများကြီးဟိုရှိနေမယ်ဆိုပြီးသူတို့ဟိုစီးပွားရေးဖွံ့ဖြိုးမှုတော့ခံမနာရှိပါတယ်အဲ့ဒီပုံမှာတချို့ကဒါ too optimistic ဖြစ်လွန်းနေဆိုပြီးပါเนาะအပြုသဘောသိဆောင်လွန်းနေဆိုပြီးပြောကြတာရှိတော့ဆရာအမြင်ကဘယ်လိုရှိလဲဆရာတိုးတက်မှုအလားအလား
အဲ့ဒီဟိုဒီတရားစီရင်ဖို့နော်ဆရာတို့ဟိုရန်ကုန်နေပြည်တော်မှာဟိုလွန်ခဲ့တဲ့ဟိုအင်္ဂါနေ့ကဆရာတို့ယူရိုမနီမှာဆရာတို့ဟိုစီဝဲလုပ်တယ်လေယူရိုမနီစီဝဲလုပ်မှာ56မှာဟိုဆရာလည်းတွားတက်တဲ့ချိန်မှာဟိုယူရီးယားဘဏ်ကထိုင်းဘဏ်တကူကပြောသွားတာအခုလက်ရှိရှိတာ 8.5% ဒါညာထက်ကူတော့သူကဟိုသူတို့ဘဏ်ဘက်ကပြောတာပေါ့နော်ဟို optimistic က 10% လောက်လို့သူပြောတယ်ဒါပေမဲ့ဆရာက 10% မဟုတ်ရင်တော့လက်ရှိ 8% လောက်နေတယ်ဆိုရင်ဟုတ်ပြည့်တိုင်းပဲလားဟိုတကဘာလုံးမှာကြည့်လိုက်လို့ရှိရင် Greek တို့ဘာလို့ဥရောပတို့ဘာလို့မှာ 3% လို့ 2% လို့ရရင်တော့ဟိုတော်တော်လေးခင်နေကောင်းတယ်လို့ပြောနေတာနော်အဲ့တော့ရှာတို့မှာတစ်ခါမှမရဘူးတဲ့ 8% ရတာကဟိုတကယ်တမ်းတော့ပေါ့နော်အဲ့ဒီပုံမှာမူတည်ပြီးတော့ဒီတဲ့ကောင်းအောင်အရှင်ရော့ပါဘူးပဲလို့လားဟိုအရှင်ရော့ပါနောက်တစ်ခါ investment နဲ့ကြည့်ပြန်လဲအခုရှာတို့ 8 billion ဟိုမနစ်ကပေါ့နော်အဲ့တော့ 8 billion target ထက်ပိုပြီးများအောင်ရှာတို့ဘယ်လိုလုပ်ကြမလဲဝိုင်းစဉ်းစားရမှာပါ
ဟုတ်ကဲ့ဆရာရေဘူးရဒီ IMF ကဟိုဟာ statement အခုဒီ consultation ပြည့်တဲ့နောက်မှာထွက်လာတဲ့ဟိုသူ့ရဲ့ policy ဟိုဟာပေါ့ဟိုဟာပေါ့ prediction တွေကိုဆရာရေဘူးရခြုံကြည့်မယ်ဆိုရင်ဆရာဟိုဟာအကောင်းမြင်တဲ့ဘက်မှာရှိသလားဘယ်လိုပုံစံမျိုးမြင်မိလဲဆရာ
ချက်တင်တဲ့သူတို့ကလေဟိုကျွန်တော်ပြောတဲ့အတိုင်းပေါ့လို့ recipe ပေးတာနော်ဟိုဘလို့ချက်ပါလို့ပြောတာဟိုချက်ပြပြုတ်တယ်ဆိုတော့ကိုကဟိုကိုလက်တဲ့ဝလို့ရတော့ဟိုသူတို့ကတော့ policy ဘလို့ပဲဒီ IMF ကဗမာပြည်နေမကောက်ပါဘူးဆရာတို့ article 4ပြီးတော့ရင်နိုင်ငံတွေအားလုံးကိုဘလို့ပဲ advice ပေးတယ်လေအော်ပြီးတဲ့အခါမှာ policy maker တွေအနေနဲ့ဒီသက်ဆိုင်ရာတာဝန်ရှိတဲ့လူတွေကတာဝန်ကြည့်ပြီးတော့ဟိုဆရာတို့ယူရမှာပဲဟိုအားလုံးသူတို့ဒီ package ကြီးတစ်ခုလုံးကိုလုံးချင်မှလုပ်နိုင်မယ်ဒါပေမဲ့ကောင်းတာတစ်ခုကတော့အနည်းဆုံးအဲ့လိုပေါ့နော်ဟို evidence based ဆရာတို့တက်တွေထောက်ထားနေပြလာတဲ့ဟိုဝါလူဖြစ်တဲ့အတွက်ပို့ပြီးတော့ကိုယ်တက်ကတော့အားရှိရပါဘူးဒီလောရတဲ့အခါမှာစက်တင်နေအမှားယွင်းနေနိုင်တယ်လို့ဆရာတို့အဲ့လိုပဲသုံးသပ်ပါတယ်နော်
မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွမှုနှုန်းဟာလာမယ့်နှစ်အတွင်း7300ခန့်နှုန်းအထိရှိလာနိုင်တယ်ဆိုတော့ပြောဆိုမှုတွေလည်းရှိနေတဲ့အတွက်ဒေါက်တာအောင်ထွန်းသက်ထောက်ပြထားသလိုရေလိုစီမံကိန်းဖြစ်တဲ့ငွေကြေးဖောင်းပွမှုကိုအများဆုံးကင်တွယ်ဖြည့်ရှင်းတဲ့အချိန်ထဲမှာပဲရေရှည်စီးပွားရေးမူဝါဒတွေကိုလည်းမျက်ခြေမပြစောင့်ကြည့်ဖို့လိုအပ်ပါတယ်။လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေကိုကင်တွယ်ဖြည့်ရှင်းဖို့အတွက်အစိုးရအနေနဲ့တင်းကျပ်တဲ့ငွေကြေးဆိုင်ရာ policy တွေကိုအများဆုံးချမှတ်ဆောင်ရွက်တင်တယ်လို့ IMF ကအကြံပြုထားပါတယ်။အစိုးရရဲ့ဗဏ္ဍာရေးဆိုင်ရာလုံငွေပြမှုဟာလဲ GDP ပြည်တွင်းအတည်ငြိမ်ကုန်ထုတ်လုပ်မှုစွမ်းအားနဲ့နှိုင်းယှဉ်လိုက်ရင်မိနစ်က900ခန့်လုံးရှိနေခဲ့ရကအခုနှစ်ကုန်ပိုင်းမှာ900ခန့်လုံးအထိရှိလာမယ်လို့ IMF ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလအတွင်းအထွေထွေရွက်ကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်ဒီအပေါ်အစိုးရအပါအဝင်အားလုံးကအာရုံစိုက်နေကြတာကြောင့် IMF ရဲ့အကြံပြုချက်တွေကိုဘလောက်အထိမြန်မြန်အကောင့်ထဲဖော်နိုင်မလဲဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်ပါတယ်နော်။